လက်တွေ့ကြုံရတဲ့ကိစ္စတရက်ဟာဘယ်လောက်အရေးကြီးတယ်ဆိုတာကျွန်တော်တို့သိကြဖို့လိုတယ်။အမှန်တရားကိုရှာဖွေတွေ့ရှိထားတဲ့ပြည်သူတရက်လုံးရဲ့ဆန္ဒဟာအခုကာလမှာလက်တွေ့ဘဝနဲ့ထပ်တူမကြဘူးဆိုတာအထင်ရှားမြင်တွေ့နေကြတာဖြစ်ပါတယ်။ရွေးကောက်ပွဲလို့သုံးနှုန်းတဲ့ဝေါ်ဝါဒတွေကိုယ်တိုင်ကိုယ်ကတဘာဝနဲ့ကင်းလွတ်နေတယ်။အဲ့ဒါလဲအားလုံးအသိပါပဲ။လွတ်လပ်ရေးရပြီးတဲ့မြန်မာနိုင်ငံဟာ1960မှာတကြိမ်အုပ်အုပ်ချက်ချက်နဲ့မိမိနှစ်သက်ရာလူများစုရဲ့ကောင်းကျိုးကိုပြုလိုပြုညာရှိတဲ့သူတွေကိုအားကိုးတကြီးရွေးချယ်ခဲ့ကြတယ်။ဒါဟာရွေးကောက်ပွဲရဲ့အစပဲ။ဒါလဲခဏပါပဲ။ဖိနှိပ်ရက်ဆက်သူတွေရဲ့လူရက်တဲ့ဘေးကမလွတ်ကင်းနိုင်သေးပဲ1990မှာအများကြိုက်တဲ့လွတ်လန်းပန်းနိုင်စီကိုချီတက်ဖို့လမ်းစာမြင်ခဲ့ကြတယ်။ရွေးကောက်ပွဲလိုအမည်ရတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပခဲ့ကြတယ်။ဒီအခါမှာလဲလူလူကအုပ်အုပ်ကြက်ကြက်တခဲနဲ့ရွေးချယ်လိုက်ကြတာပါပဲ။ဒါဟာလူမှုစန္ဒအစစ်အမှန်ပါပဲဖြစ်လာသလားဘာတွေဖြစ်လာပါလဲဖြေဖို့မလိုတဲ့မေးခွန်းပါပဲဆုံးရှုံးမှုတွေကိုယနေ့တိုင်ရင်ဆိုင်နေကြရတာပဲမဟုတ်လားစိတ်ပျက်စရာတွေအားငယ်စရာတွေမတွေးပဲမြင်သာထင်သာတဲ့လက်တွေ့ဘဝကိုပဲတစ္ဆာရှိရှိရင်ဆိုင်ဖြတ်တန်းကြဖို့လိုတယ်အပေါက်ချင်းချင်းကလေးပဲရှိတဲ့အန္တဖားကလေးတွေကိုအတိတ်ပဲမဲ့တိုးဝင်နေကြပြီးဟိုဟာဖြစ်နို့နို့ဒီဟာဖြစ်နို့နို့ကိုကျိုးပဲကြည့်နေကြမယ်ဆိုရင်နောက်နှစ်ပေါင်းများစွာလူမှုတွေရင်စည်းခံနေရရဥမာပါပဲတိုင်းရင်သားအားလုံးလူမှုညဉ့်ညရေးကိုတိဆောက်ပြီးကာလအသစ်စီကိုချီတက်ကြဖို့လိုကြောင်းရှုမြင်သုံးသပ်မိပါတယ်ရွေးကောက်ပွဲမဟုတ်တဲ့ကောက်ရွေးပွဲကြီးဟာမြန်မာနိုင်ငံတမိုင်းမာတဲ့မကကြပါနိုင်ငံရေးတမိုင်းမာပါကြီးမားလှတဲ့အမဲဆက်ကြီးဖြစ်နေမှာသိကြပါတယ်အခုကျွန်တော်အဲ့ဒီလိုပဲသုံးသပ်မိပါတယ်